ကယားပြည်နယ်ဘော်လခဲမြို့နယ်မှာကရင်နီကာဝယ်ရေးတပ် KMDF နဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ပြည်ခဲ့တဲ့ရက်ပိုင်းတွေအတွင်းတော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆက်သွယ်လို့ဖမ်းဆီးခံထားရတယ်။ဘော်လခဲမြို့နယ်ကလူငယ်တချို့ကတော့လိုက်ကော်ရဲစခန်းမှာစစ်ဆေးခံနေရတယ်လို့ကရင်နီလူခွေရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အခြေအနေအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ကယားပြည်နယ်ပေါ်လခဲမြို့နယ်မဆလောင်တောင်ချာမှာကရင်နီတပ်မတော် KA ကရင်နီမျိုးရကာကွယ်ရေးတပ် DNDF ပူးပေါင်းဖွဲ့နဲ့မြန်မာစစ်တပ်တို့ကြားဩဂုတ်လ22ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNDF ပြည်သူ့ရေးတာဝန်ရှိသူတို့ကပြောပါတယ
်။မမင်းရပေါ်လခဲတွင်းမှာဖြစ်တဲ့ကြောင့်ဒီစစ်ကောင်စီဖက်ကစီတော်ထူလာတဲ့အဒီစစ်တော်ထူလာတဲ့ပုံမှာဒီကရင်နီတပ်မတော် KA ဆက်ကရင်နီမျိုးရကာကွယ်ရေးတပ်ပူးပေါင်းရမှာသူစစ်စတာနဲ့ဒီစစ်ကောင်စီတပ်ဟူကျွန်တော်ပြည်တော်မှာတိုက်ခိုက်တော့ပေါ့လေ။ဘုရားဆက်ကဆက်ဖက်တော့တူကြလေ။ဒီဥဒတရားရရပေါ့လေ။
တိုက်ပွဲဖြစ်ပွားရာပေါ်လခဲမြို့နယ်နံပါတ်ကြီးဝါလီတဝိုက်ကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပြေခတ်တိုက်ခိုက်တယ်လို့ဆိုပါရယ်
။မြကူနိုင်ရှင်နိုင်ဦးကြီးကလက်စလော့ပေါ်နေနောက်ခေရာကိုဆက်ကဆက်ဖက်ကလက်နက်ကြီးနဲ့ပြေခတ်လာလို့ရှိရပေါ့လေ။လက်နက်ကြီးနဲ့ထူတယ်ဟုတ်။
ပေါ်လခဲမြို့နယ်ဘက်ကတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကဖိကိုက်မှုများတယ်လို့ KNDF ဘက်ကထုတ်ပြန်ထားပေမဲ့တိချာတိမပြုတ်နိုင်သေးတယ်လို့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးအချင်းတွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဩဂုတ်လ18ရက်နေ့ကပေါ်လခဲမြို့နယ်နံဖဲကြီးရွာအုပ်စုကဒေသခံ10ဦးကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးခဲ့ပါတယ်။အဖမ်းခံရသူတွေက6ယောက်ဟာလက်နက်ကန်ဖွဲ့စဉ်နဲ့ဆန်းစပ်မှုရှိကြောင်းပေါက်ကြားခဲ့တဲ့ပေါ်လကဲစီရင်စီမံအုပ်ချုပ်ရေးကောင်စီဘက်ကကျေးနပ်စင်ကစားမှဖော်ပြထားပါတယ်။အဲ့ဒီအဖမ်းခံထားရတဲ့သူတွေလောလောဆယ်လိုက်ကိုရဲစခန်းမှာစစ်ဆေးခံနေရတယ်လို့ကရင်နီလူခွေးရေးဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်။
အာနော်ဒလူရတဲ့လောမပြမှုပြတာက6ရောက်ရှိတယ်။မင်းရကတော့ဒီစုစင်းနေတော့မှသာဒီရကတော့မလို့စပေါ်မှာတက်ပြဆဲမှာနော်။ဝက်ကောသူတို့ခေါ်တာကရုံးနဲ့မြို့နဲ့ရဲစခန်းမှာကြည့်ရတာ။ဘယ်ခဲမြို့နဲ့မှာသာပေါ်သာကတော့ကျွန်တော်ခေရောက်ပါနော်။ခေရောက်ချက်မှာစက္ကစက္ကနေနေထုတ်တဲ့ချက်ပြန်ချက်ရောက်ရှိတယ်။အဲ့လာလာ6ရောက်ကိုလက်နဲ့ဒီနဲ့ဖမ်းမိတယ်ဆိုတဲ့စာတူကျွန်တော်ဖြစ်လာတယ်။
ဩဂုတ်လ18ရက်နေ့မှာဘော်လခဲဖူပေါင်းစစ်စည်ရေးကိစ္စနဲ့ကားတစ်စီးကိုရှာဖွေစစ်ဆေးရမှာယူနီဖောင်းဝတ်ဆင်ထားတဲ့လူငယ်6ဦးကိုလက်နက်ခဲယမ်းနဲ့တူဖမ်းဆီးရမိတယ်လို့ဘော်လခဲခရိုင်စီမံအုပ်ချုပ်ရေးဖွဲ့ရဲ့စီနန်းစီကံစာမှာဖော်ပြထားပေမဲ့အဲ့ဒီလူငယ်တွေဟာလက်နက်ကန်ဖွဲ့တဲ့နဲ့ဆက်ဆံမှုရှိမရှိကတော့အတိမပြုနိုင်သေးဘူးလို့ KNDF ဘက်ကပြောပါတယ်
ကျွန်တော်တို့စုံစမ်းနေစေဖို့လည်းအင်ဒီကေးရှင်းနဲ့ပတ်သက်တဲ့စုပြေတော့ဘလို့စေတော့ကျွန်တော်ထူချမ်းနိုင်နေမှာမဟုတ်ဘူ
း။ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့မြန်မာစစ်တပ်ကြားစိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်နယ်ဖေကုံမြို့နယ်နဲ့ကယားပြည်နယ်ပေါ်လခဲမြို့နယ်တွေမှာစစ်တပ်ကလည်းအရသားတွေကိုဖမ်းဆီးနေတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်နယ်ဖေကုံမြို့နယ်လွေလုံကျေးရွာသား5ဦးနဲ့ဆက်တော်ကျေးရွာသား5ဦးကိုဩဂုတ်လ18ရက်နေ့ကစစ်တပ်ကလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဖေကုံဒေသခံတွေကပြောပါတယ်။ဩဂုတ်လ14ရက်နေ့ကနေ19ရက်တွင်အသက်55နှစ်အရွယ်ကလေးငယ်အပါအဝင်အယက်သား29ဦးကိုစစ်တပ်ကနေဖမ်းဆီးချုပ်နှောင်ပြီးစည်ရီပတိပကဖြစ်နေတဲ့ရှေ့တန်းနယ်မြေတွေကိုခေါ်ဆောင်သွားခြင်းလမ်းပြဖြစ်ခိုင်းစေခြင်းစတာတွေလှုပ်ဆောင်ခိုင်းတယ်လို့ဒေယနီလူခွေရေးဖွဲ့ကမှတ်တမ်းပြုစုထားပါတယ်ခင်ဗျာ